ဒီနေ့ညနေနေပြည်တော်ကိုရောက်မဲ့အရှိအရှာနဲ့ပစိဖိတ်ရေးအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆက်ဟာလာမဲ့2015ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေကိုတာဝန်ရှိသူတွေနဲ့ဆွေးနွေးသွားမယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကပြောပါတယ်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆက်ရဲ့ဖြေစင်ကြောင်းပြေဆုံးကို VOA သတင်းတောက်မတ်သိန်ကြီးလင်းကတင်ပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံကို3ရက်ကြာလာရောက်မဲ့အရှိအာရှနဲ့ပစိဖိတ်ရေယာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာဒီကနေ့ညပိုင်းမှာနေပြည်တော်ကိုရောက်ရှိမှာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အကြောင်းကိုရန်ကုန်မြို့အမေရိကန်တန်ယုံပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်။
From September 3rd to 5th, Assistant Secretary Russell will travel to Naypyidaw and Rangoon.
September 3 ရက်နေ့ကနေ9ရက်နေ့အထိမြန်မာနိုင်ငံကိုလာမဲ့လက်ထောက်နိုင်ငံရေးဝန်ကြီး Daniel Russell ဟာ Naypyidaw နဲ့ရန်ကုန်မြို့တို့မှာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ဒေါန်ဆန်းစုကြည်နဲ့တခြားအရက်ဖက်လူအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံသွားမှာပါ။
ဒါအပြင်ဘာသာရေးကောင်းဆောင်နေလူငယ်အဖွဲ့အစည်းတွေနဲ့လည်းတွေ့သွားမှာဖြစ်တယ်လို့ရန်ကုန်မြို့ American တန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။လက်ထောက်ဝန်ကြီးရာဆယ်ဟာ2014ခုနှစ်အောက်တိုဘာလ6ရက်နေ့10ရက်နေ့တွေမှာနေပြည်တော်မှာကျင်းပခဲ့တဲ့ EAS အရှိအာရှထိပ်သီးညီလာခံဆိုင်ရာအစ်မြင့်အရာရှိစည်းဝေးပွဲအတွက်အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတက်ရောက်ခဲ့သူလည်းဖြစ်ပါတယ်။ဒီတစ်ခေါက်မြန်မာခီးစဉ်မှာတော့မကြမီကျင်းပတော့မယ့်2015အထွေထွေရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့အတူသမရဦးသိန်းစိန်နဲ့တိုင်းရင်းသားလက်နက်ကိုင်ကောင်းဆောင်တွေရဲ့တနိုင်ငံလုံးအပြစ်အခက်ရဲ့ဆေးရီဆွေးနွေးမှုတွေနဲ့အခြားအကြောင်းအရာတွေကိုဆွေးနွေးသွားမယ်လို့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
။ While there, he will discuss preparations for the general elections that will be held on November 8th.
သူမြန်မာနိုင်ငံမှာရှိနေတဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေကိုတာဝန်ရှိသူအသေးသေးတွေနဲ့ဆွေးနွေးသွားပါမယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်အမေရိကန်ပြည်အောင်စုရဲ့အားပေးထောက်ပံ့မှုတွေကိုလည်းအလေးနက်ထားပြောဆိုသွားမယ်အပြင်လူ့အခွင့်အရေးဆိုင်ရာကိစ္စတွေမှာတိုးတက်မှုရှိလာအောင်လည်းအားပေးသွားပါမယ်
။အရှေ့အာရှနဲ့ပစိဖိတ်ရေယာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာစက်တင်ဘာလ6ရက်နေ့ကနေ10ရက်နေ့အထိတရုတ်နိုင်ငံကိုခရီးစက်မှာဖြစ်ပြီးတရုတ်အရာရှိတွေနဲ့နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးမယ်လို့ဆိုပါတယ်။အဒီကနေ့မှတစ်ဆင့်မွန်ဂိုလီးယားနိုင်ငံကိုခရီးစက်မှာဖြစ်ပြီးနှစ်နိုင်ငံဆက်ဆံရေးပုံမနှိစက်မှုရှိအောင်ဆွေးနွေးမှုတွေအပြင်မွန်ဂိုလီးယားနိုင်ငံမှာဒီမိုကရေစီပေါ်ထွန်းတာ25နှစ်ပြည့်မြောက်မှုကိုလည်းချီးကျူးဂုဏ်ပြုမှာဖြစ်ပါတယ်ရှင်။